This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတန်းနဲ့ပြင်နေပါပြီ။
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးကျော်ပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဇူလိုင်လ22ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုလူဦးမောင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။ယခုချိန်ကစပြီး2025ခုနှစ်ဇွန်လ22ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့လူဦးမောင်ပါ။ပထမဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ကဆယ်ဒိုမြို့နယ်အတွင်းစစ်ကောင်စီတပ်ဤလက်နက်ကြီးပစ်ခတ်မှုကြောင့်ခရီးသည်5ဦးဒဏ်ရာရရှိပြီးကောင်းမောင်းသူတူတိတ်ဆုံးသွားတဲ့တဲ့မဲ့ဖြစ်ပါလေ။ကဆယ်ဒိုမြို့နယ်အတွင်းစစ်ကောင်စီတပ်၏လက်နက်ကြီးပစ်ခတ်မှုကြောင့်ခရီးသည်5ဦးဒဏ်ရာရရှိပြီးကောင်းမောင်းသူတူတိတ်ဆုံးခဲ့တယ်လို့ KNU ဘိတ်တဝဲ KN ကသတင်းထုတ်ပြန်ပါလေ။ KNU ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေကဆယ်ဒိုမြို့နယ်ဟိန်လျူချောင်းအနီး2025ခုနှစ်ဇူလိုင်လ22ရက်နေ့တွင်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တိုင်ရင်စနစ်နဲ့စစ်ကောင်စီတပ်များတိုက်ပွဲဖြစ်ပွားခဲ့ရာအာဏာသိမ်းစစ်ကောင်စီ၏မြစ်တာစခန်းမှလက်နက်ကြီးပစ်ခတ်မှုကြောင့်ခရီးသည်5ဦးဒဏ်ရာရရှိပြီးကားမောင်းသူမျိုးသားဦးရန်နိုင်39နှင့်သေဆုံးခဲ့ပါရခင်ဗျာဆလဘီတပိတ်ချင်းမြို့နယ်ကြောက်ဖြာရွာအနီးမှာထွက်ခွာလာသောစစ်ကောင်စီတမော12စီအေယာဝရီမြကြောင်းအတိုင်းအထက်တို့ဆန်တက်နေပြီးခြေရွာများအားရန်တမ်းပစ်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။တပိတ်ချင်းမြို့နယ်ကြောက်ဖြာရွာအနီးမှာထွက်ခွာလာသောစစ်ကောင်စီတမော12စီသည်အေယာဝရီမြကြောင်းအတိုင်းအထက်တို့ဆန်တက်နေပြီးခြေရွာများအားရန်တမ်းပစ်ခတ်နေတယ်လို့တဲ့ရင်ရရှိပါတယ်။ဇူလိုင်22ရက်နေ့မနက်9နာရီတပိန်ချင်းမြို့နယ်ကြောက်ဖြာရွာအနီးမှာထွက်ခွာလာသောစစ်ကောင်စီတမော12စီးသည်အေယာဝရီမြကြောင်းအတိုင်းအထက်တို့ဆန်တက်နေပြီးမြကြောင်းတစ်လျှောက်ချီခြေရွာများအားစစ်တမောပေါ်မှလက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်နေခြင်းကြောင့်မြေကမ်းပေးရှိခြေရွာနေပြည်သူများရှောင်တိန်နေရတယ်လို့ကျွန်းလကန့်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကန့်ဘလူခရိုင်ကအသိပေးဆိုထားပါတယ်တပိတ်ချင်းနယ်ပန်းမင်ရွာမှဆန်တက်လာသောစစ်ကောင်စီတမောများသည့်အင်းတော်နယ်မအူကုန်းသို့ရောက်ရှိကာအထက်သို့ဆက်လက်ဆန်တက်နေရသော The Voice of Wetland မြန်မာကလည်းအသိပေးဆိုထားပါရခင်ဗျာဆက်လက်ပြီးနောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့မြန်မာနိုင်ငံတွင်2023ခုနှစ်မှ2025ခုနှစ်ဇွန်လအထိစစ်ကောင်စီ၏လေကြောင်းတိုက်ခိုက်မှုအကြိမ်ရေ3000ကျော်တွင်သေဆုံးသူ3200ကျော်ရှိခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်2023မှ2025ခုနှစ်ဇွန်လအထိစစ်ကောင်စီ၏လေကြောင်းတိုက်ခတ်မှုကြောင့်ရေ3000ကျော်တွင်သေဆုံးသူ3200ကျော်ရှိခဲ့တယ်လို့သတင်းရရှိပါသည်။လေကြောင်းတိုက်ခတ်ခံရမှုများမှတ်တမ်းကိုဇွန်လအတွင်း NUG ပညာရေးဝန်ကြီးဌာနကထုတ်ပြန်ပါသည်။အကြမ်းဖက်စစ်အုပ်စု၏လေကြောင်းတိုက်ခတ်မှုကြောင့်အပြစ်မဲ့ပြည်သူများများစွာနဲ့ဒေါ်လာရင်းရဲဘော်များကြာဆုံးခဲ့ရပါသည်။စစ်ရင်အချက်အလက်များအရအကြမ်းဖက်စစ်အုပ်စု၏လေချောင်းတက်ခဲမှုနှုံးမှာအချိန်ရေပုံမစိတ်များပြားလာသည်ကိုတွေ့ရှိနေရပါတယ်။ယခု2025ခုနှစ်နှစ်ဝက်ကာလအတွင်းတွင်လေချောင်းတက်ခဲမှုကြောင့်သေဆုံးသူအရေအတွက်တည်းယခင်2024တနှစ်လုံးတွင်သေဆုံးသူဦးရေနဲ့မတိမ်မငိမ့်အရေအတွက်တို့မြင့်တက်ရောက်ရှိနေပြီဖြစ်ကြောင်းကိုဝန်ထဲစွာအသိပေးဖော်ပြအပ်တယ်လို့ပညာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ထို့အတူ စည်ရေးပြမမဟုတ်သည့်စာတင်ကြောင်းများသည်လည်းအကြမ်းမဆအုပ်စုကရက်ဆက်ကြမ်းကြုတ်စွာလေကြောင်းမှရည်ရွယ်ချက်ရှိရှိပုံချဲခြင်းများပြစ်ခတ်တိုက်ခိုက်ခြင်းများကြောင့်ဆရာများကျောင်းသားများခလေးတငယ်များတေဆုံးထိခိုက်ခဲ့ရတယ်လို့ဖော်ပြပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့သတင်းကိုတော့ Radio NUG သတင်းတောင်တာကီမှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ။
စီရင်သတင်းတွေကိုနားဆင်ပြီးမှတော့ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျမညွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဇူလိုင်လ22ရက်နေ့ Radio NUG ညပိုင်းပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်တော်ဆုံးတင်ပြပေးမယ့်သတင်းကတော့အင်းစိန်ချင်းနောင်တွင်မှကြာဆုံးခဲ့ရတဲ့ဒဂုံတက္ကသိုလ်ကျောင်းသားများတမကမှာဗဟုအလုံးမှုကြောင့်နိုင်ချင်းသူမဝီအောင်ရဲ့ဇာပနာကိုရှင်ဝေးတုတ်တံမှပြုလုပ်ခဲ့တဲ့တရင်ပဲဖြစ်ပါတယ်။သေရင်မြေကြီးရှင်ရွှေထီးပဲငါတို့မြေကြီးဖြစ်ခဲ့ရင်တော့ကြံခဲ့တဲ့ငါတို့မျိုးဆက်ရွှေထီးဆောင်စီရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေနဲ့တူစစ်ကောင်စီရဲ့မတရားဖန်ဆီးကံဒဂုံတက္ကသိုလ်ကျောင်းသားများတမကမှဗဟုအလုံးမှုကြောင့်နိုင်ငံအခြေအနေမဝီအောင်ဟာအင်းစိန်အချင်းအောင်တွင်မှဇူလိုင်လ20ရက်နေ့ကကြာဆုံးသွားခဲ့ရတာဖြစ်ပါတယ်။မဝီအောင်ရဲ့စာပနခန္ဓာကိုရှင်ဝေးတုတ်တံမှဒီကနေ့ဇူလိုင်လ22ရက်နေ့မှာပြုလုပ်ခဲ့ကြောင်းသိရပါတယ်။ဒဂုံတက္ကသိုလ်ကျောင်းသားများတမကအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့မဝီအောင်2025ဟာဒဂုံတက္ကသိုလ်ကျောင်းသားများတမကမှာဗဟုအလုံးမှုကြောင့်2000ခုနှစ်ဇန်နဝါရီလ29ရက်တွင်ဖအူတန်မောင်ကွယ်လွန်မိဒေါ်လလအီရုမရန်ကုန်မြို့မှာမွေးဖွားပါတယ်။မွေးခြင်း9ဦးနဲ့ငယ်ဆုံးသမီးဖြစ်ပါတယ်။ငယ်နာမည်မီမီအပျုံအထက်ကသူဝနာမှာဆယ်တန်းအောင်မြင်ပြီး2019ခုနှစ်မှာဒဂုံတက္ကသိုလ်၌တတဗေဒဘာသာရပ်အထူးပြုနဲ့ပညာသင်ယူခဲ့ပါတယ်။2018ခုနှစ်တွင် Unity and Progress ဒဂုံတက္ကသိုလ်ကျောင်းသားအစည်းအရုံးသို့ဝင်ရောက်ခဲ့ပါတယ်။ဒဂုံတက္ကသိုလ် Cheerleaders အဖွဲ့တွင်လည်းပါဝင်ခဲ့ပါတယ်။အဲဒီနောက်ဒဂုံတက္ကသိုလ်ကျောင်းသားများတမကကိုဝင်ရောက်ပြီးကျောင်းသားရေးကိစ္စများမှတက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်။2020ခုနှစ်တွင်ဒဂုံတက္ကသိုလ်ကျောင်းသားများတမကရွေးကောက်ပွဲကို Unity and Progress ကျောင်းသားများအစည်းအရုံးကိုစားပြုပြီးဝင်ရောက်ရှင်ပြိုင်ကနိုင်ရရှိခဲ့ပါတယ်။ဒဂုံတက္ကသိုလ်ကျောင်းသားများတမကဗဟုအလုံးမှုကြောင့်ဖွဲ့ဝင်တွဲဖွဲ့တွင်ရဲမှုအဖြစ်ဆောင်ရွက်ခဲ့ပါတယ်။2020ခုနှစ်ကိုဗစ်ကရောဂါကာလအတွင်းရောဂါထိန်းချုပ်ကုသရေးအတွက်ကွာရန်တင်းစင်တာများမှစေတနာဝန်ထမ်းအဖြစ်ထမ်းဆောင်ခဲ့ပါတယ်။ရန်ကုန်မြို့တွင်သာမကရခိုင်ပြည်နယ်ထိသွားရောက်ပြီးစေတနာဝန်ထမ်းအဖြစ်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။2021ဆီယနာသိမ်းပြီးနောက်ဒဂုံတက္ကသိုလ်ကျောင်းသားများတမကနဲ့အတူဆီယနာရှင်စန့်ချီလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့ပါတယ်။2020ခုနှစ်စက်တင်ဘာလ14ရက်မှာဒဂုံတက္ကသိုလ်ကျောင်းသားများတမကရဲဘော်9ဦးနဲ့အတူစစ်တပ်ရဲ့ဖမ်းဆီးခြင်းခံခဲ့ရပါတယ်။စစ်ကြောရေးမှာပြင်းထန်တဲ့နှိပ်စက်မှုတွေကြောင့်ဖမ်းဆီးခံရပြီး3လအကြာမှလေးဖြန်းဝေဒနာကိုခံစားခဲ့ရပါတယ်။2022ခုနှစ်မတ်လ10ရက်နေ့မှာပုံမှန်905ကကြီးနဲ့ထောင်နဲ့3နှစ်ချမှတ်ခံခဲ့ရပါတယ်။ဧပြီလမှာဒါယူချင်းထောင်ကိုပြောင်းရွှေ့ခံခဲ့ရပါတယ်။အဲဒီနောက်တမားရေးဆူရွာလာတာကြောင့်အင်းစိန်ထောင်ကိုပြန်လည်ပြောင်းရွှေ့ခံခဲ့ရပါတယ်။2023ခုနှစ်ဇွန်လ29ရက်နေ့မှာပုံမှန်52ကကြီးနဲ့ထောင်နဲ့4နှစ်ချမှတ်ခံခဲ့ရရာစုစုပေါင်းထောင်နဲ့ခုနှစ်နှစ်ဖြစ်လာပါတယ်။အင်းစိန်ကျင်းအောင်တွင်ဆိုးရွားတဲ့ကျင်းအောင်စနစ်တွေကြောင့်ဈေးကူသားမှုလုံလောက်စွာမရရှိဘဲဒဏ်ရာအခံကြောင့်မကြာခဏတက်ခြင်း၊ဒရီလက်ခြင်းနှလုံးရက်ခြင်းများဖြစ်ပွားခဲ့ပါတယ်။2025ခုနှစ်ဇူလိုင်လ20ရက်နေ့နက်3နာရီတွင်အင်းစိန်ကျင်းအောင်တွင်မှကြာဆုံးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးထိုင်းနိုင်ငံမြောက်ပိုင်းနဲ့ရှေ့မြောက်ပိုင်းကခရိုင်တွေမှာဝေဖာမုန်တိုင်းတက်ရောက်မှုကြောင့်မိုးသည်ထန်စွာရွာသွန်းနိုင်ပြီးဒီပြင်းတိုက်ခတ်နိုင်တဲ့သတိပေးချက်များဖုန်းနဲ့ message ပေးဖို့ရမြန်မာရွှေ့ပြောင်းနေထိုင်သူများပါရရှိတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းနဲ့ရှေ့မြောက်ပိုင်းကခရိုင်တွေမှာဝေဖာမုန်တိုင်းတက်ရောက်မှုကြောင့်မိုးသည်ထန်စွာရွာသွန်းနိုင်ပြီးဒီပြင်းတိုက်ခတ်နိုင်တဲ့သတိပေးချက်များဖုန်းနဲ့ message ပေးဖို့ရမြန်မာရွှေ့ပြောင်းနေထိုင်သူများပါရရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာသဘောပေးအန်ဒီရဲ့သတိပေးချက်နဲ့ရာသီဥတုအခြေအနေကိုတယ်လီဖုန်း message မှာတဆင့်သတိပေးချက်များပေးပို့တဲ့စနစ်ကိုကျင့်သုံးလျက်ရှိပါတယ်။မုံတိုင်းသတိပေးချက်အလောက်ဖုန်းထဲဝင်တာကိုတွေ့ရပါတယ်။မြေနေပိုင်းတွေမြေကမ်းမတွေတောင်ဆောင်တွေမှာရုတ်တရက်ရေကြီးတာညရေရှန်တာတစ်တောတွေကရေစီးဆင်းတာမြေပြိုတာတွေဖြစ်နိုင်ခြေရှိလို့သတိထားဖို့လိုပါတယ်။အနည်းရှိတဲ့နေရာတွေမှာနေထိုင်သူတွေကပစ္စည်းတွေကိုပုံမြင့်တဲ့နေရာကိုရွှေ့ပြောင်းထားဖို့ထိခိုက်လွယ်တဲ့လူတွေကိုလုံခြုံတဲ့နေရာတွေစီရွှေ့ပြောင်းဖို့လိုအပ်ရင်ဘေးလွတ်ရာရွှေ့ပြောင်းဖို့ပြင်ဆင်ထားဖို့တိုက်တွန်းထားပါတယ်လို့မြန်မာရွှေ့ပြောင်းနေထိုင်သူတို့ကဆိုပါတယ်။ Wefan လို့ခေါ်တဲ့မုံတိုင်းဟာမြောက်ဗီယက်နမ်ကို2025ခုနှစ်ဇူလိုင်လ22ရက်နေ့မှာကုန်းတွင်းကိုဝင်ရောက်ပြီးအားပြော့သွားမယ်လို့ခန့်မှန်းထားပါတယ်။မုံတိုင်းရဲ့တက်ရောက်မှုကြောင့်2025ခုနှစ်ဇူလိုင်လ22ရက်နေ့ကနေ 24ရက်နေ့အထိနိုင်ငံမြောက်ပိုင်းနဲ့ရှေ့မြောက်ပိုင်းကခရိုင်တွေဖြစ်တဲ့ချင်းမိုင်ချင်းရိုင်မဲဟောင်စာထက်ကချနာပူရီစတဲ့ဒေသတွေမှာမိုးသည်ထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နိုင်ပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ရောင်နေ US ဒေါ်ရဲ့၅ဘွဲ့မြောက်ရောင်နေ Life and Tax ဘွဲ့မှာအမေရိကန်ဒေါ်လာ9000ဝန်းကျင်ရရှိခဲ့တဲ့သတင်းပဲဖြစ်ပါတယ်ရောင်နေ US ဒေါ်ရဲ့၅ဘွဲ့မြောက်ရောင်နေ Life and Tax ဘွဲ့မှာအမေရိကန်ဒေါ်လာ9000ဝန်းကျင်ရရှိခဲ့တယ်လို့သိရပါတယ်ဇူလိုင်လ19ရက်နေ့ကအမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်မှာရောင်းနှီးဖျော်ဖြေပွဲကိုကျင်းပခဲ့ပါတယ်။ဖျော်ဖြေပွဲမှာဆိုတော်လင်းလင်းနဲ့ချစ်သူတွေတို့ကဖျော်ဖြေတည်ဆူခဲ့ကြပါတယ်။ US ဒေါ်လာ 132,598 အမြင့်ရရှိခဲ့တဲ့ပွဲဥအတွက်ရောင်းနှီး Live in Maryland ပွဲပါဝင်ရောင်းနှီး Live in Boston မှာ US ဒေါ်လာ 44,189 ရောင်းနှီး Live in Florida မှာ US ဒေါ်လာ 64,950 ရောင်းနှီး Live in San Francisco မှာ US ဒေါ်လာ3,906 ရရှိခဲ့ပါတယ်။ရရှိလာတဲ့ရမငွေတို့ကလည်းခေါင်းစဉ်လေးခုနဲ့မြန်မာကျပ်ငွေ3,400ကျော်ပြည်တွင်းကိုစီးဆင်းခဲ့ပြီးဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio Energy သတင်းတောက်တာကီမှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇူလိုင်လ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအကောင်ရာကနေအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတစ်ခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့ဖိလစ်ပိုင်ပင်လယ်မှာဖြစ်ပေါ်လာတဲ့အပူပိုင်းမုန်တိုင်းဟာဗီယက်နမ်နဲ့လာအိုနိုင်ငံတို့ကိုဖျက်ကျော်ဝင်ရောက်ပြီးကုန်းတွင်းမုန်တိုင်းဖြစ်အကျဉ်းကျန်တိမ်တိုက်တွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းနေပြီးတော့စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမှုထိချုံရွာနိုင်ပါတယ်ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်ရေဒီယို NUG ရဲ့တော်လင်းကဗျာကဏ္ဍကိုဆက်လက်ထုတ်လင်းပေးပါအောင်မယ်တဦးလရေးသားထားတဲ့ကြီးကန်းလို့အမည်ပေးထားတဲ့ကဗျာလေးကိုတော့လူလက်ຫນွေဦးကခန်းစားရုပ်ဖတ်ပြီးပါမယ်ရှင
်ជីကန်တားကိုမရလို့အဖေကိုဖမ်းပြီးထောင်ချခဲ့တဲ့တင်ရွညွန့်တမ်းမှာမင်းဟာ40မမမင်းဟာရှော့တိုက်တုံးကြီးမင်းဟာအဝေးပြက်လောင်ချာမင်းဟာຫນွေဦးတရေကောင်အမိဘူជីကန်ဘယ်တနိုးကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ချင်းရှားတဲ့အမတ်သားကဗျာဆရာစရှိတယ်လရှိတယ်မြို့တိအတန်တိတ်နေလို့ရှောင်ထွက်သွားတယ်မထင်ပါနဲ့လမ်းညွန်ဆိုင်ပုတ်မှာမြေကြီးချိတ်ထားတယ်မင်းလွမ်းတဲ့လောက်ဝင်လာခဲ့မြို့တိကဗျာကိုမြို့တိမှာရခဲ့တာညီဒီကဗျာဟာဘူကြီးကန်းပါဒီကဗျာဟာဇန်ရောကြည်ပါဒီကဗျာဟာတော်လန်ကဗျာဆရာတယောက်တည်းနာလို့អော်တာပါဆာလောင်မှုတိုင်းကအလွမ်းမပါခဲ့ရင်ဒဏ်ရာတွေဟာအလိုလိုနာကျင်တတ်ပါမလားညီအဲ့ဒါလို့အချိန်နဲ့အခါနဲ့ငါတို့ရင်ပတ်တွေထော့ခဲ့မြို့ကိုရောက်ကလေးကမင်းเจ้าငါကြားတယ်ညီမြို့သေးသေးလေးရဲ့နံရံတွေစီကတဆင့်မင်းရဲ့အိမ်ချိတ်ပိတ်တာဟာမင်းရဲ့နှလုံးသားကိုအသေးပိတ်လိုက်တာပဲငါညီအဲ့ဒါမင်းပြန်ဖွင့်မင်းနှလုံးသားနဲ့ဖွင့်မှမင်းအိမ်ပြန်ပွင့်မှမင်းဖြစ်ချင်ခဲ့တဲ့ပြည်သူတွေရဲ့လွတ်မြောက်မှုကိုမင်းပြန်ရမှာကြီးသူတူလ
ဗီဒီယို NUG တွန်လိုင်းအစေးကဏ္ဍကိုဆက်လက်နားဆင်ကြရပါအောင်မယ်ရှင်လီလီအီတာထားတဲ့ဒွန်ဆန်းစုကြည်နဲ့နွေကျူးတကိုက်စားလို့အမိရတဲ့အစေးကိုရန်နိုင်ကဖတ်ကြားပေးပါမယ်ရှင်
တော်အောင်ဆန်းစုကြည်နဲ့နွေကျိုးတကိုက်စာအာဇာနည်န�ဲ့ရောက်ခံနေတိုင်းလွန်ခဲ့တဲ့9နှစ်2018ခုနှစ်မှာတော်အောင်ဆန်းစုကြည်နေအိမ်မှာပြုလုပ်ခဲ့တဲ့စွန့်ကျူဘွဲတစ်ခုကိုပြန်ပြောင်းအမှတ်ရတယ်အမှတ်ရမိတိုင်းလဲများစွာစိတ်မကောင်းဖြစ်ရတယ်ဒီတုန်းကတက္ကသိုလ်ရေးသားလမ်းနေအိမ်မှာအာဇာနည်ကြီးတွေကိုရည်စူးပြီးလုပ်ခဲ့တဲ့ကုသိုလ်ဘွဲကိုတက်ရောက်ခဲ့တဲ့ဆရာတော်တပါးစီကတဆင့်တီးခွင်ရခဲ့တဲ့အကြောင်းအရာလေးတစ်ခုကဒီလိုပါ 2018ခုနှစ်ဇူလိုင်19ရက်အာဇာနည်နေ့ကဒေါ်ဆန်းစုကြည်ရဲ့နေအိမ်မှာထုံးစံမပြတ်တံဃာတော်တွေပင့်ဖိတ်ပြီးအာဇာနည်နေ့အာဇာနည်ပုဂ္ဂိုလ်တွေကိုရည်စူးတဲ့ကုသိုလ်ပွဲတစ်ခုလုပ်ခဲ့တယ်။အဲဒီမှာဓမ္မဘေဒီအရှင်ဝီရိယတောင်စွန်းဆရာတော်ကတရားတစ်ပုဒ်ဟောပြောခဲ့တယ်။အဲဒီတရားနှစ်ချုပ်ကဒေါ်ဆန်းစုကြည်အနေနဲ့ကို့အတွက်ကို့ကျမ်းမာရေးနဲ့လုံခြုံရေးအတွက်ຫນွေကြိုးတကိုင်းစာခြံထားဖို့ဟောပြောခဲ့တာဖြစ်တယ်။ဆရာတော်ကမြောင်မင်းဇက်တစ်ခုဖြစ်တဲ့ဇတ်တူမြောက်မျိုးနယ်8000တို့ကိုအသက်ဘေးကကယ်တင်ခဲ့တဲ့ဇာတက409မဟာကပိဇကြောင်းနဲ့ဟောခဲ့တာဖြစ်တာကြောင့်ဆရာတော်တရားနည်းနည်းဖတ်ကြည့်ကြမှဇက်ရည်လဲကြမှာမို့နည်းနည်းဖတ်ကြည့်ကြဖို့ကောက်နှုတ်တင်ပြပေးလိုက်ပါတယ်ဇက်ကြောင်းကတော့အားလုံးကြားဖို့သူများပါတယ်ဖះအလောင်းမြောင်မင်းဘဝကဂင်းကမြေကမ်းသားမှာမြောက်အပေါင်း8000နဲ့အတူနေကြတယ်ဂင်းကမြေတစ်ဖက်ကမ်းမှာအလွန်ထူးခြားတဲ့တည့်ပင်ကြီးတစ်ပင်ရှိတယ်အသီးမှဲ့ချိန်မှာမြောက်အားလုံးဟာတည့်အသီးတွေစားကြတယ်တရက်ပင်ရဲ့မြစ်ဘက်အသီးကျွေကျတတ်တဲ့အကိုင်းကအသီးမှန်သမျှကိုတီးခါစားအရွယ်ကစပြီးမြောက်ပေါင်းကိုချွေချဖြက်စီးပြဖို့ခိုင်းခဲ့ပေမဲ့ကျန်းနေခဲ့တဲ့အသီးမဲ့တလုံးကမြင့်ရင်နဲ့အတူမျောပါရကရေချိုးဆင်းတဲ့ရှင်ပြင်းနဲ့တွေ့ပြီးချုံမိန်တဲ့အရသာကိုနှစ်သက်ဆွဲလန်းသွားလို့တရက်ပင်ရှိရာကိုအရောက်လာကြတယ်။နေခင်းမှာတည့်သီးမဲ့ကိုစားပြီးတော့လည်းမပြန်ချသေးပဲနောက်ပါစစ်တက်နဲ့အတူတရက်ပင်အောက်မှာပဲညအိတ်စောင့်နေကြတာ။ညတကောင်းမှာမြောက်တွေကလည်းရောက်လာပြီးတရသီးမဲ့တွေစားကြတာပေါ့အတန်းနေစူညံတော့ဘရင်နဲ့နောက်ပါရဲမက်တွေကမြောက်တွေမှတိတဲ့အခါမနှက်ဖြန်တော့တရသီးမဲ့ရောမြောက်သားဟင်းမှစားကြမယ်ဝိုင်းထားကြဆိုပြီးလေးများတွေနဲ့ဝိုင်းထားကြတယ်မိုးလင်းကန်ဒီမြောက်တွေပြန်ချိန်တန်လို့အပင်အောက်ကြည့်လိုက်တဲ့အခါလေးများကန်ရဲမက်တွေဝိုင်းရံထားတာမြင်ကြတော့မြောက်တွေမပြန်နိုင်ပဲဖះအလောင်းမြောင်မင်းကိုအကြံတောင်းကြတယ်ဖះအလောင်းကဘာမှအာမငယ်ကြနဲ့တင်တို့အားလုံးအသက်ကိုငါကယ်တင်မယ်ဆိုပြီးအမြင့်ဆုံးအကိုင်းထီတက်လိုက်တယ်။မြေကမ်းဘက်အဆုံဆုံးကိုင်းထီသွားပြီးတော့မှလေးအပြံတရာခန့်ရှိတဲ့တပတ်ခန့်ခြုံကြီးပေါ်ခုန်ကူးလိုက်တယ်။ဖះလောင်းမြောင်မင်းကခွန်အားကြီးမားတဲ့အတွက်တပတ်ခန့်ကိုရောက်အောင်ခုန်ကူးနိုင်ပေမဲ့ကျန်တဲ့မြောက်တွေကတော့မကူးနိုင်ပါဘူးတဲ့။အလောင်းတော်မြောင်မင်းကဆေးရပင်ဂိုင်းပြားကနေတပတ်ခန့်ကခြုံကြီးပေါ်ကိုခုန်ကူးလိုက်တယ်။ပြီးတော့လေထဲမှာခုန်ကူးခဲ့တဲ့အကွာအဝေးကိုလည်းခံမတွက်ချက်ခဲ့တယ်။တပတ်ခန့်ရောက်တော့တစ်ပင်မှာချီတုပ်ဖို့နဲ့တရပင်ဂိုင်းပြအထိအကွာဝေးကိုတွတ်ပြီးကျိန်ရွယ်တစ်ခုကိုဖြတ်လိုက်ခါအရင်နဲ့တစ်ပင်မှာအခိုင်မာခြီလိုက်တယ်။အပြီးတော့အဖျားနဲ့ခါကိုခြီပြီးတပတ်ကန်းကိုခုံကူးလိုက်တယ်။ကျိန်ရွယ်ကိုဖြတ်စင်ကခါမှာခြီဖို့ຫນွေကြိုးတကိုင်းစာကိုထဲမတွတ်မိတဲ့အတွက်တရပင်အကိုင်းပေါ်အထိမရောက်လိုက်ဘူး။ဂိုင်းပြကိုဆွဲပြီးတော့ຫນွေကြိုးကဆုံးပြီး။ဒါပေမဲ့အလောင်းတော်ဟာဆုံးဖြတ်ချက်ချထားပြီးတဲ့အတိုင်းကိုနဲ့အသက်ကိုမငဲ့ကွက်ပဲနေခမစွန့်အားကြောင့်အချိန်ဆွဲပြီးစဉ်းစားမနေဘူး။မြောက်ပေါင်းကိုသူ့ကိုယ်ပေါ်ကကြော်လွှားပြီးအမြန်ကူးကြဖို့တိုက်တွန်းလိုက်တယ်။မြောက်အားလုံးလူလူကပဲတောင်းပန်ကြတော့ပြီးမြောင်မင်းကိုယ်ပေါ်ကကြော်လွှားကြပြီးနှွေချိုးအတိုင်းတစ်ဖက်ကန်းကိုကူးသွားကြတယ်။နောက်ဆုံးကြံနေတဲ့ဒေဝဒလောင်းမြောက်ကတော့ငါရန်သူကိုလှလှကြီးကလဲစားခြေရတော့မယ်ဆိုတဲ့အကြံစိုးနဲ့အမြင်ဆုံးဂိုင်းထီတက်ပြီးတော့မှအလောင်းတော်မြောင်မင်းရဲ့ကိုယ်ပေါ်တက်တဲ့ခုံချလိုက်တော့အလောင်းတော်ရဲ့နှလုံးသားကွဲအပ်သွားပါတော့တယ်။ဒါပေမဲ့အလောင်းတော်ရဲ့သူတို့ဘာပြူမှားပြင်းမှားမှုစတဲ့ပြင်ပဒုက္ခနဲ့ကိုရင်းဒုက္ခတို့ကြောင့်စိတ်ညစ်ညူးခြင်းနှလုံးမသားမျက်နှာမသားဖြစ်ခြင်းမရှိတီးခံနိုင်တဲ့ခန္ဒီစွမ်းအားနဲ့ပူဇော်ချီးမွမ်းသူပြင်မှားနှိပ်စက်ကဲ့ရဲ့သူတို့ကိုတာယာမုန်းတိမှုမရှိလစ်လူရှုတဲ့ဥပ္ပခါစွမ်းအားကြောင့်နာကျင်မှုကိုဂရုမပြုဘဲပြင်မှားတဲ့မြောက်တစ်ဖက်ကန်းရောက်အောင်ပဲတစ်ကိုင်းလက်မလွတ်ပဲဇွဲတင်ပြီးကယ်ဆယ်ခဲ့ပါတည်းဆရာတော်ပြောလိုရင်းကလောကုထစရိယအားဆိုင်လုံးတဲ့အာဇာနည်များဟာနိကမတရားအာတန်ကြတဲ့အတွက်ကိုချိုးကိုတက်ကိုလုံးဝထဲမတွက်မိတဲ့အခါလောကမှာလည်းနစ်နာရတဲ့ကိစ္စပါဘူချိုးတို့ကြာဆုံးရတာဟာဒီအချက်ကြောင့်ဖြစ်ပြီးသူတို့ရယူပေးခဲ့တဲ့အရာဟာလွတ်လပ်ရေးလာကျင်းစားလာဆိုပြီးတော့လဲဆရာတော်ကဝေဖန်ဟောပြောခဲ့တယ်ဘာလို့ဆိုပြည်ရင်းစင်ပြီးဟာအဲ့ဒီကလေးကတောက်လောင်လာခဲ့တာဒီကနေ့ထိဖြစ်နေလို့ပဲဆရာတော်တရားပြီးတော့အဲ့ဒီနေ့ကပွဲတက်ခဲ့တဲ့မင်းကုန်းဆရာတော်ကလည်းဒေါ်ဆန်းစုကြည်ကိုခုလိုမင်းခဲ့တယ်မင်းကုန်းဆရာတော်ကြီးကတော့ခန္ဓာကိုယ်ကိုကြာကြာသုံးနိုင်အောင်ခြွေတာသုံးလို့ဆုံးပါလေခြွေတာသင်းတယ်လို့တော့ခြွေတာတာပေါ့ဗျာအရေးကြီးတဲ့ကိစ္စကြုံလာတော့လေခြွေတာလို့မရဘူးဗျာပုံအောသုံးရတာပဲတဲ့ဒါဆိုလဲຫນွေကြိုးတကိုက်စာတော့ပို့ဖြတ်ထားပါလို့ပဲပြောလိုက်ရတယ်ဒီတုန်းကတောင်စုံဆရာတော်ရဲ့လူမှုကွန်ရက်မှာဖော်ပြထားတာဖြစ်ပါလေပြီးခဲ့တဲ့2019ခုနှစ်တတိယပင်လုံကိုတက်လာတဲ့နိုင်ငံတော်ရဲ့တိုင်ပင်ရဲ့ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုကြည့်ရတာအသက်အရွယ်အရာအိုမင်းနေပြီဖြစ်ပေမဲ့ခြေလမ်းတွေကလှင်မြန်တော့လက်နေတော့မယ်သူတိုင်းပြည်တာဝန်ယူထားခိုက်မှာသူပြောသလိုပုံအော်သုံးပြီးတိုင်းပြည်အတွက်အစွမ်းကုန်လှုပ်သွားမဲ့ပုံလဲပေါ်တယ်။ຫນွေကြိုးတကိုက်စာတော့ သူခြံထားမဲ့ပုံမတွေ့ရပါဘူး2019ခုနှစ်တုန်းကရေးပြီးကိုပိုင် Facebook စာမျက်နှာမှာရေးထားပေးခဲ့တာပါလီလီ
ဗီဒီယို energy ကိုနားဆင်နေကြတာပါရှင်ဆက်လက်ပြီးတော်လည်ရေးတိကိတအစီအစဉ်မှာတော့အညာဖက်ရက်အောင်ရမည်ဆိုတဲ့တိတ်တချင်းကိုထုတ်လင်းပေးပါမယ်။တီးရေးပြည်သိမ်းမောင်းတီးဆူပန့်ဝေကျော်ဖြစ်ပါလေရှင်။ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။သကောကင်ဘာသာနဲ့ပတ်စင်သတင်းများကိုနွန်ရွေဦးပွင့်ကတင်ပြပေးပါမယ်ရှင
်။ Hello, hello, como está usted? Que soy Sara Tito con Córdoba Tito. En YouTube con el otro tarde de Bolonia y no. Okay, y lo tengo esto aquí de paso de carne.ရန်နိုဥပ္ပေကပတ်ပါနေသူနေရောတက်ဆာကတိတိနေရောနာ gender tax for chain accountable dot ko e ko sa ko ko to to na si sa na la la so le chawe cha ni lo la yin le ti si khu to nu yo an le si ko to da ko le ko do gender ta di to to no ta ko ko ba twe gender ta di to lo ta ba twe we ko pa ko ta to wu ma ko ta ki cha ma ko accountable ma cha ma we ni pe ti na ni lo do le ta ko to lo ko ni ko mu ko ma ta sa do ko ti pu ta ko ko to we ko ko sa ko ko to na si sa na la so ရထဝဒံပတိညာမနီလောလောတောပူပူတက်စီညောအလောတဖာတုဂျန်ဒါဒသမိတမောတမလောတဖာကမဝေဟောကုတဝေကလုတနချွတ်ဝေတနုတဖာနိဂျန်ဒါဒသမိတမောကကိမကိဝေတာပါဟုဝေတဖာနိကိုဝေဒတုပတုနိပါဒါစောလောသံစခိယတုမြေဝေနာကပပုတတောဂျာဂရဂရုလအတုထွတ်ထဝေနာတာဟိနိစုတဆုတကမော general EAV KNIWA parasino he sa chawe tawe ni lo helain le tsiku taw ni tu kawa da misi kawa taw da gluta da tu kawa KNTO muni awo pen liter cell e pu KNIWA parasino pulu so ko tu win ni ni sa chawe da di ni lo le ti ko da be pu KNTO khu da ta ko se ko lo a ko se pe yo tu ta pa khu da ko nyo ta ko se tu ko lo ta pa le Tatu to Federal Democracy Kosovo, Tatu to Tapitama Abu Mudale Lobaweti, Kamala Pawelini, Kenu Bakolo Sino Teranilo, Kenyo, Tiwiko with Tatu Kletapa, Takahu Domapatoni or Tabamite, Kenyo Tapo Sakura de Puba, Kenyo Kalu Kela, Kenyo Takuru Kela, Kabapapu Matakota Awani, Kenu Bakolo Sino Kabusa for 2 weeks on Ruinanilo. KNTU Corona, we can your taposa as soon we apu, can your dog lit a quitaya dot tatamu, doubt a suit park, a daughter doorway a walk, we work in your tapos super worker, a super daughter poo winnie, but only by Tarasoni long. Tarasasunia dream weather, got a dirty car, the compaton gory apu, Earth Environment Protection Technology, Tatuto, Sako Atek, Haru Apu, Pama Tapu Aku, Bata Tuto Otama Aku, Pesawa Digaruni, Tauto Dam Jorado, Tapapanu Tarin Law. Koto de Tiko, the Compaton Gory Apu, Earth Environment Protection Technology, Tatuto Weda Sako Atek, Haru Apuni, Pama Tapu Tapao, Baha Pamatapu Kwea Tapa Tamadro Tapao Pu Pekaharu Pu Pamata Kunani Dito Pamatapu Tapa Awa Takweta Yalu Kabadu Niwe Tapa Kihiniwe Awa Kiniwe Dasu Kaharu Pabamada Oku Pamatapu Oku I Bata Tutopi O Tamanilo Milu Tawi Hu Pamatapu Tapani Su MHAC Kuru O Shotawi Tansodo and Muti Pudu Pamatapu Kutu Weklu Pabamada Do MHAC Kuru Tapani Pela Unito Toni Mawada Tatiluta Do Pamatapu Tapawi Talulu Tapama Luidanilo Wilogi and Muti Pudu Kuru Pamatapu Kutu Weklu Do Pe Kaharu Apu Pamamada Tapado MHAC Kuru Tapapa Putawi, Pela Uli Mutoni, Nakobaton Kore, Sawadika Rubu, Boba Murata Pani, Tatabala Basa de Pa, Katohuma Puni, where the Akli Uli, Dopeka Harini, Kihiki, where the La Lady, Yoni, where a war, to whom a puni were at all, Pamata Puki, a little better to talk with Otama, a war, Pimaniki, where the Arini, the Tony Bata Sony Long.
ဆိုလို့တတိယနေနာတို့ပြန်လာပြီးအရာဝီခံပိတ်တတူကလေးဤပြီးပြီးဝဲတာလေတကယ်များများခရတာဝင်နေလို့တို့ပြန်လာပြီးအရာဝီခံပိတ်တတူကလေးဤပြီးပြီးဝဲတာတကယ်များများခရနေပတိယမနေလို့တို့ခံပိတ်ဤနေကမ္မတပါအတာဟေဝီဟေဘာမဆတ်အတောတတူကလေးဤပြီးထုတ်ပြီးဝဲတာနေလို့တို့တာဤပါဖတ်ချော်ဝဲတာကမ္မအတာအဲအတာသူတောက်စီကောင်းနေလို့ခံပိတ်အတာတူနေမီဝဲတာကလိုစေးအကလွန်နီပထုနာတကေးပြီးပြီးဝဲတာတူတာလေတကယ်ခီစီမလက
ဒီနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio and Music ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့တူမှာဓာတ်ရိုက်ဖမ်းနားဆင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါရဲ့ရှင်အရေးတော်ပုံအောင်ရပါ